ရင်းရင်းရေးဆွေးနွေးပွဲတွေတက်ရောက်မှုကိုယာယီရက်ဆိုင်ထားတဲ့ MCA အဖြစ်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ရင်းရင်းရေးဆွေးနွေးပွဲတွေမှာပြန်ပါဝင်လာနိုင်မှုအလားအလာကောင်းမြတ်ချက်ရှိပါတယ်လို့ရင်းရင်းရေးကော်မရှင်အကြံပေးကပြောပါတယ်ဒီကနေ့ KNU ကရင်အမျိုးသားအစည်းအရုံးခေါင်းဆောင်တွေနဲ့ NRPC အစိုးရငြိမ်းချမ်းရေးဗဟိုဌာနကိုယ်စားလှယ်တွေရန်ကုန်တွေ့ဆုံမှုကငြိမ်းချမ်းရေးအတွက်ကောင်းမွန်တဲ့တိုးတက်မှုဖြစ်တဲ့သုံးသပ်သားတာပါအသေးစိတ်ဆက်ပြီးပြောပြပေးပါမယ်ရှင်ပြည်ရင်းငြိမ်းချမ်းရေးကိုဦးစားပေးဖော်ဆောင်မယ်ဆိုတဲ့ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့ရသားဆွေရလက်ထက်မှာအပြည့်ရဲ့လက်မှတ်ရင်ထိုးထားရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ရောအပြည့်ရဲ့လက်မှတ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်ဖွဲ့ရင်းနဲ့ပါအစိုးရတပ်မတော်တို့ကြားတင်းမာမှုတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ရပ်တန့်နေတာတွေပိုတွေ့နေရပါတယ်အထူးသဖြင့်တော့အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ရင်းနဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲတွေကဆက်ပြင်းထန်နေစေဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုတွေလုပ်ဖို့ခိုင်မာတဲ့ယုံကြည်မှုမတည်ဆောက်နိုင်သေးတဲ့အပြင်အပြည့်ရဲ့ပြည်တော်နိုင်ငံရေးနည်းလမ်းနဲ့အဖြေချမယ်ဆိုတဲ့ KNU RCSS လို့အပြည့်ရဲ့လက်နက်ကိုင်တပ်ဖွဲ့ကြီးတချို့ကတော့ရင်းရင်းလုပ်ငန်းစဉ်ရဲ့ဆွေးနွေးပွဲတွေကိုတရားဝင်မတက်တော့ဘူးဆိုပြီးအသီးသီးသဘောထားထုတ်ပြန်ထားကြပါတယ်။ဒါကြောင့်ဒီအပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးနဲ့ထိုင်းနိုင်ငံအထိအလို့သဘောလိုက်လံတွေ့ဆုံပြီးယုံကြည်မှုပြန်လည်တည်ဆောက်နေရတဲ့အနေအထားဖြစ်ပါတယ်။အပြည့်ရဲ့လက်မှတ်ထိုးထားတဲ့ KNU ကရင်မျိုးသားစီယုံကရင်းရင်းအစည်းအဝေးတွေမှာပါဝင်မှုရာရည်ဆိုင်မယ်ဆိုပြီးဒေါက်တာဆွေကြီးကိုလိမ့်မူရဲစာကို KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူစေဖို့ကိုယ်တိုင်မနစ်တော်ကလက်မှတ်ရေးထိုးပေးပို့ခဲ့တာပါ။ဒါပေမဲ့လည်း KNU အကရင်အမျိုးသားအစည်းအရုံးဒုက္ကဋ္ဌဗထုစောကွယ်ထူဝင်းဦးဆောင်တဲ့ KNU ထိပ်ပိုင်းကောင်းဆောင်တွေနဲ့ NRPC အမျိုးသားပြည်နယ်တင်ပြရေးနဲ့မြမငင်းရဲ့ဘုဟုထာနာတာဝန်ရှိတဲ့သူတွေရဲ့ဒီကနေ့ရန်ကုန်တွေ့ဆုံမှုကတော့ငင်းရဲ့အတွက်အားလာကောင်းတွေတွေ့ရတယ်လို့ငင်းရဲ့ကော်မရှင်အကြံပေးဦးလာမောင်ရွှေက VOA မြန်မာပိုင်းကိုပြောပါတယ
်။ KNU အနေနဲ့တော့ဒီစီကောင်စုငင်းရဲ့ညီလာခံတတိယဒီရွှေပြီးတဲ့နောက်ပိုင်းမှာ2018နိုဝင်ဘာလမှာသူတို့အနေနဲ့ဒီလက်ရှိဒီနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေရနေပြီးတော့တရားဝင်ဆွေးနွေးပွဲတွေနေပြီးတော့ယာယီပြဆိုင်တယ်ဆိုတာစဉ်းစားရတာရှိအဲ့ဒီနောက်ပိုင်းမှာတော့ဒီအစိုးရရဲ့ NRPC ကိုယ်စားလှယ်တွေကတရားအပေါ်မှာပြန်ပြီးတော့ကျွန်တော်ညှိနှိုင်းဆွေးနွေးခဲ့တာရှိပါတယ်အဲ့ဒီရှိတဲ့နေရာနေပြီးတော့မှဒီကြားထဲမှာ CNU ကနေပြီးတော့အဆိုပြုခဲ့တဲ့ဒီအဆင့်၄ဆင့်ပါတဲ့ညီငယ်ရေးအကောင့်တွေပေါ်တယ်ဒီ proposal ကိုရှိတယ် NRPC ဘက်ကနေပြီးတော့အစိုးပြုတဲ့တပြိုင်တည်းထဲမှာကျွန်တော်တို့ဆောင်ရွက်ဖို့ဒီ54ခုပေါ့လေအဲ့ဒါရှိတော့အဲ့ဒါကိုကျွန်တော်တို့နှစ်ဖက်ပြန်ပြီးတော့ကျွန်တော်တို့ညှိနှိုင်းဖို့ပါပဲဒီနေ့တော့အရင်ဟာပေါ်မှာတော်တော်လေးနေတိုင်းနိုင်တဲ့အနေထားပါပဲအဲ့ KNU ဘက်ကလည်းဒီ NCA တိုင်းသွားမယ်ဒီအစိုးရလက်တော်တက်မတော်ကလည်း NCA တိုင်းသွားမယ်ဒါကတော့ကျွန်တော်နှစ်ဖက်တော့တူတယ်တူတာကကျွန်တော်တို့အကောင့်တွေပေါ်ပေါ်မှာနားလည်မှုပေါ်တယ်အဲ့ဒါကိုကျွန်တော်တို့မတူတာမျိုးရှိတယ်အဲ့ဒါကိုကျွန်တော်တို့တစ်ချက်ပြန်ညှိရအောင်အဲ့တော့ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီစင်ဒီဝက်ဆက်တစီမှာအနည်းဆုံးဆုံးနဲ့တဘောတာတော့တော်တော်များများကျွန်တော်တို့တူတယ်ပေါ့နော်တူတော့ဆက်တော့ကျွန်တော်တို့အသေးစိတ်ဟာတော့စင်ဒီဘုတော့လိုသေးတယ်ဒါပေမဲ့တော့ဆက်ဆက်ယူကြည့်မှာတော့အများကြီးပြန်ရတဲ့အတွက်တင့်မကြနေပါတော့ဒီတရားဝင်အင်္ဂါစနေဝယ်ရီမှာသူတို့ပြန်ပါလာပါအောင်လေ
အပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကြီးအနေနဲ့အခုလိုမျိုးစက်တိုက်တွေ့ဆုံနေတဲ့ငြိမ်းချမ်းရေးအလို့ဆွေးနွေးမှုတွေကနေတရားဝင်နိုင်ငံရေးဆွေးနွေးမှုတွေတာပြီးတော့မတက်တော့ဘူးဆိုတဲ့အဖွဲ့ကြီးပြန်လည်တက်ရောက်နိုင်တဲ့အဆင့်ထိပြန်ရောက်လာဖို့ပြောလင့်ပါတယ်လို့ဦးလာမောင်ရွှေကပြောပါတယ်
အဲ့အခုတော့ဗာပြန်ရလာလို့ဆိုတော့ကျွန်တော်တို့ဆွေးနွေးပွဲတွေလက်တော်တွေလုပ်ရင်းလုပ်ရင်းနဲ့တစ်ခက်နားလည်မှုတွေကျွန်တော်တို့ရှိလာတယ်နားလည်မှုတွေရှိလာတဲ့အတွက်ဒီပေါ်မှာချင်းကပ်မှုအကြောင်းတွေလည်းအစ်စ်တီလည်းကျွန်တော်ရှာလို့ရတယ်။တော့ NGA ဘောင်းရရပဲဟုတ်တယ်။သူ့ဝင်နဲ့ချင်းကတဲ့ပုံစံတွေရောမစက်လက်ခံမဲ့ချင်းကတဲ့ပုံစံတွေရောကျွန်တော်တို့ပူရှာတွေ့လို့ရတဲ့တည်းဒါတွေကတော့ပုံပြီးတော့အကလုံးကအကြည့်တော်စောက်တယ်ပေါ့လေ
။ဒီမှာညီငယ်ရေးကိုလေးလာခဲ့ခတ်နေတဲ့ဥပမောင်းဆိုးကလည်းအပြည့်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးနဲ့အစိုးရတို့ကြားပြစ်ဆုံမှုတွေကိုအခုလိုတုံ့တက်ပါတယ
်။လူသဘောပြန်တွေ့တဲ့ဟာတွေကတော့ပြေဝင်သွားဖို့အတွက်အထောက်အကူပြုလိမ့်မယ်ခင်ဗျာလေ။အဓိကတော့ထိုးပြီးသားဖွဲ့နေရတော့နိုင်ငံရေးကဘောဒူဂျက်ဒီနဲ့ပတ်သက်ပြီးတော့ဆက်ဆိုင်နေကြ။မနစ်ကသူတို့တမ်ပလက်ဆန်တွေ့ပြီးတဲ့အခါမှာနိုင်ငံရေးကဒီသင်္ဒီရင်းကိုရတဲ့အချိန်မှာဒီရဆိုင်မှုတွေဖြစ်သွားတာ။အဲတော့သူပြီးသားဖွဲ့တွေနဲ့တော့နိုင်ငံရေးကမတူတဲ့မူဝါဒတွေကိုညှိနှိုင်းဖို့လိုအပ်လိမ့်မယ်လို့ထင်ပါတယ်။
ဒီကနေ့တွေ့ဆုံမှုမှာတော့ NRPC ရဲ့ဒုက္ခသုံးဦးထထဦးဒုတိယဗိုလ်ချုပ်ကြီးခင်စောဦးအကြီးဒုတိယဗိုလ်ချုပ်ကြီးရာပြည့်ဒုတိယဗိုလ်ချုပ်ကြီးမင်းတောင်စားတဲ့ NRPC ဘက်ကတာဝန်ရှိတဲ့သူတွေတက်ရောက်ခဲ့ပြီးတော့ KNU ဘက်ကတော့ဒုက္ခဗဒုစောခွဲထူးဦးအပါအဝင်အထွေထွေတွေ့မှုဗဒုစောတာထူးမှုစားတဲ့ KNU ထိပ်ပိုင်းကောင်ဆောင်တွေတက်ရောက်ဆွေးနွေးခဲ့ကြတာပါလာတဲ့စက်တင်ဘာလ10ရက်နေ့စက်တင်ဘာလမှာတော့ MCA အပြည့်ရဲ့လက်မှတ်ထိုးပြီးသားတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဆင်ခွဲရင်ရင်းမြစ်ရေးလုံခဲစဉ်ဥဆောင်အဖွဲ့ PPSD အဖွဲ့နဲ့ထပ်မံတွေ့ဆုံမှုရှိတယ်လို့လာတဲ့စက်တင်ဘာလ16နဲ့18ရက်နေ့တွေမှာတော့အပြည့်ရဲ့ထားတဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့၄ဘွဲ့နဲ့အစိုးရရင်းမြစ်ရေးကိုယ်စားလှယ်တွေတွေ့ဆုံမှုရှိနေပါတယ်ရှင်